ရခိုင်ပြည်နယ်ကပြည်ပခါရီနဲ့ပတ်သက်တဲ့သမ္မတရဲ့တဝန်လွှာဒီလွှတ်တော်မှာတင်သွင်းမဲ့ကိစ္စဘာကြောင့်ဆိုင်းငံ့လိုက်ရလဲဆိုတာကိုအရင်ဆုံးပြောပြပေးပါမယ်ရှင်ရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားခဲ့တဲ့ပြည်ပခါရီနဲ့ပတ်သက်လို့နိုင်ငံတော်သမ္မတရုံးကလွှတ်တော်ကိုတဝင်လွှာနဲ့အတူသတင်းသုံးသပ်ချက်ကိုပြည်တော်စုလွှတ်တော်မှာမှတ်တမ်းတင်မဲ့အစီအစဉ်ကိုဆိုင်းငံ့လိုက်တာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားခဲ့တဲ့ပြည်ပခါရီမှာရခိုင်ပါတီနဲ့မျိုးချစ်တွေရဲ့သွေးထိုးလှုံ့ဆော်မှုတွေပါတယ်ဆိုတဲ့သတင်းသုံးသပ်ချက်ကိုတဝင်လွှာနဲ့အတူပူးတွဲတင်ပြခဲ့တဲ့ဒီသတင်းသုံးသပ်ချက်ကိုပြည်တော်စုလွှတ်တော်အစည်းအဝေးမှစခင်RNDP ပါတီကနေပြီးတော့ကန့်ကွက်လာတင်သွင်းလိုက်တာကြောင့်မလို့အခုလိုမျိုးဆိုင်းငံ့လိုက်တာဖြစ်ပါတယ်ဒီအကြောင်းပြည်စုံကိုတော့ဘန်ကောက်ရုံးကနေဆက်သွယ်စုံစမ်းထားတဲ့ကိုစော်ဝင်းလိုင်ကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါနိုင်ငံတော်သမ္မတရုံးကဩဂုတ်လ18ရက်ရက်စွဲနဲ့ထုတ်ပြန်ပြီးပြည်သူ့လွတ်တော်ဥက္ကဋ္ဌထံကိုဩဂုတ်လ21ရက်နေ့မှာပေးပို့ခဲ့တဲ့တဝန်လွှာနဲ့အတူပူးတွဲပါလာတဲ့သတင်းသုံးသပ်ချက်ထဲမှာရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့အကြမ်းဖက်စုပိုးမှုတွေနဲ့ပဋိပက္ခတွေဟာ RNDP ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီနဲ့ရခိုင်မျိုးချစ်ပုဂ္ဂိုလ်တွေဘာသာရေးကောင်းဆောင်တွေရဲ့တွေးထိုးလို့ဆောင်မှုကြောင့်ဖြစ်တဲ့ဆိုတဲ့သဘောမျိုးအပြစ်ပုံချထားတဲ့အချက်တွေပါလာတာကြောင့်အဲ့ဒီသတင်းသုံးသပ်ချက်ကိုကန့်ကွက်ဖို့ RNDP ပါတီကဩဂုတ်လ22ရက်နေ့မှာဆုံးဖြတ်ခဲ့ကြတာပါပြည်ထောင်စုလွှတ်တော်မှာသမရရဲ့တဝန်လွှာနဲ့အဲ့ဒီပူးတွဲသတင်းသုံးသပ်ချက်ကိုမှတ်တမ်းတင်ရေးအတွက်ဩဂုတ်လ23ရက်နေ့အစီအစဉ်ထဲမှာထည့်သွင်းထားတာကြောင့်ဒီကနေ့မနေ့ပိုင်းမှာပဲကန့်ကွက်လာကိုတင်သွင်းခဲ့တာလို့ RNDP ပါတီကောင်းဆောင်တွေကပြောပါတယ်အဲ့ဒီနောက်ပြည်ထောင်စုလွှတ်တော်အစည်းအဝေးဆတဲ့အခါသမရရဲ့တဝန်လွှာကိုဖတ်ကြားမှတ်တမ်းတင်မဲ့အစီအစဉ်ကိုဆိုင်းငံ့ထားလိုက်တဲ့အကြောင်းပြည်ထောင်စုလွှတ်တော်ဥက္ကဋ္ဌကကြေညာခဲ့တယ်လို့ RNDP ပါတီကမြေပုံမြို့နယ်ကိုစားပြုပြည်သူ့လွှတ်တော်အမဥဖေတန်းကပြောပြပါဗျ။အဲ
့ဒီအချက်တွေကိုကျွန်တော်တို့ကဒါမျိုးကန့်ကွက်တော့တင်တာပေါ့ဗျာ။အဲ့ဒီဒါကြောင့်ကျွန်တော်တို့ကကန့်ကွက်တော့တင်တော့အဲ့ဒီအစီအစဉ်ကိုဟိုဒီနေ့လွှတ်တော်နာရကကအဲ့လိုကန့်ကွက်တာတက်လူရှိလာတဲ့အတွက်တဲ့ဒီအစီအစဉ်နံပါတ်5ကိုဟိုရွှေ့ထားလိုက်ပါတယ်ဆိုပြီးတော့အဲဒီတော့ကြီးညာသွားပါတယ်ခင်ဗျာအဲ့ဒါကိုကျွန်တော်တို့ကန့်ကွက်တဲ့အတွက်ဒီနေ့အဲ့ဒီအစီအစဉ်ပါမလာတော့နောက်နေ့မှပြန်ပါမယ်ဆိုတော့သဘောပေါက်လာကျွန်တော်ဘယ်နေ့ပြန်ပါလာမယ်ဆိုတော့မသိဘူးလေခစ်တက်ရွှေ့ထားလိုက်ပြီဆိုပြီးတော့ကြီးညာပါတယ်ကျွတ်တော်ကိုယ်စီအချို့ကကန့်ကွက်လာတဲ့အတွက်နဲ့ဒီနေ့မှတ်တမ်းတင်မဲ့သမ္မတကြီးရဲ့တဝန်တော်ကိုမှတ်တမ်းတင်ဖို့အတွက်အစီအစဉ်ရှိတာကိုရွှေ့ဆိုင်လိုက်တယ်ပေါ့နော်အဲအဲ့ဒါမျိုးကျွတ်တော်ကိုယ်စီအချို့ကကန့်ကွက်တဲ့အတွက်နဲ့လို့ပြောထားတယ်ကြည့်ကျွန်တော်ပါတီကလည်းချက်ကိုရှင်းနဲ့ပတ်သက်ပြီးတော့ကန့်ကွက်လာတင်ထားပါတယ်အဲဒီကျွန်တော်ပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်ကျွန်တော်ပြည်သူ့လွှတ်တော်ကိုယ်စားလှယ်အကုန်လုံးစစ်လေးရောက်ပေါ့နော်အဲကောင်းကွက်လာတင်ထားတဲ့အတွက်အဲဒါကတော့အစီအစဉ်တက်ပြန်ပါမလာတော့ဘူးပေါ့ကျွန်တော်တို့ပါတီကိုကျွန်တော်တို့ပြည်သူတွေကိုဆွဆဲထားတဲ့ဟာလာကိစ္စတွေကတော်တော်ပြင်းထန်လို့ဒီကျွန်တော်တို့ကအဲဒီပုံမှာတစ်ချက်ချင်းကျွန်တော်တို့ကပြန်ချင်းပြထားပါတယ
်ပြည်ထောင်စုလွှတ်တော်ကအခုလိုဆိုင်းငံ့ထားဖို့ဆုံးဖြတ်ချက်ချလိုက်တာကိုသူတို့ရဲ့အဆိုတစ်စိတ်တစ်ပိုင်းအောင်မြင်တယ်လို့ယူဆလို့ရနိုင်ကြောင်းလဲဥဖေတန်းကဆက်ပြောပြပါတယ်အ
ဲဒီကိစ္စကတော့ဟိုကျွန်တော်တို့ကလည်းပြည်သူတွေကလည်းဒါတွေကိုတောင်းဆိုကြတယ်ကျွန်တော်တို့ပါတီဝင်ကလည်းပါတီတွေကလည်းအဲဒါတွေကကျွန်တော်တို့ဟာလာပါတီကိုရောတန်ဃာတွေရောဟိုရခိုင်လူထုကိုရောဒါအလွန်အကျော်ပဲအဲကျွန်တော်တို့ကိုအပြစ်ဖို့ထားတဲ့သဘောမျိုးပေါ့လေအပြစ်ပုံရှားထားတဲ့သဘောမျိုးဖြစ်လို့ကျွန်တော်တို့ကတော့ဟိုကန့်ကွက်ရမယ်ဆိုတဲ့တာဝန်ရှိရှိနဲ့ကျွန်တော်ကန့်ကွက်တာပဲဒါပေမဲ့သူတို့ဒီအစီအစဉ်ထဲမှာဒီတိုင်းပြန်ပါလာမယ်ဆိုရင်တော့ကျွန်တော်တို့ကတည်ဝင်ကန့်ကွက်ရမှာပေါ့အခုတော့သူတို့ကနှိမ့်နှိုင်းပေးတဲ့အဆင့်ပုံစံမျိုးနဲ့ခိတ္တရွှေ့ဆိုင်ထားတယ်ဆိုတဲ့သဘောမျိုးအဲ့ဒါတော့ကျွန်တော်တို့ကအစီအစဉ်မှာပါလာတော့လေကျွန်တော်တို့တင်ပြချက်ဟာတဝက်တစ်ချက်အောင်မြင်တယ်လို့ကျွန်တော်တို့ခံယူတာပါပေါ့နော်။နောက်ဘယ်လိုလုပ်ပြီးတော့ပြန်ကြည့်မလား။ဒါမှမဟုတ်ပဲသူတို့ဒီအတိုင်းပဲပြန်ဖတ်မလား။ဒါမှမဟုတ်ဒီအစီအစဉ်ခံစားဖို့သုံးသပ်ချက်ကိုပြန်ပြီးတော့ရေးမလား။အဲ့ဒါမျိုးတော့သူတို့တခုတော့သူတို့ဘက်ကပြန်ပြီးတော့လုပ်ပေးနိုင်တာပေါ့နော်
။နိုင်ငံတော်သမ္မတကိုယ်တိုင်ကဩဂုတ်လ15ရက်ရက်စွဲနဲ့ဖွဲ့စည်းပေးလိုက်တဲ့ရခိုင်ပြည်နယ်ပဋိပက္ခစုံစမ်းစစ်ဆေးရေးကော်မရှင်ထဲမှာRNDP ပါတီရဲ့ဥက္ကဋ္ဌဒေါက်တာအေးမောင်ကိုအဖွဲ့ဝင်အဖြစ်ထည့်သွင်းထားပြီးနောက်မှာသမရရဲ့တဝန်လာထွက်လာတာပါတကယ်လို့အခုလိုသမရရဲ့တဝန်လာကိုကန့်ကွက်မှုနဲ့လွတ်လပ်တဲ့ကော်မရှင်အဖြစ်ယက်တည်နိုင်မှုကိုထိခိုက်မယ်ဆိုရင်တော့သူ့အနေနဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကနေထွက်ပြေးဖို့အဆင်သင့်ရှိတယ်လို့ဒေါက်တာအေးမောင်ကပြောပါတယ်
အဲ့တော့ကျွန်တော်တို့ရဲ့ယက်တည်ပုံအခြေအနေကိုသိကျင်လို့များကျွန်တော်လူထုရဲ့ခံစားချက်တွေအခြေအနေမှန်ကိုဘောသိကျင်သိစေချင်လို့များကျွန်တော်တို့ကိုထိထားသလားဆိုတော့လည်းကျွန်တော်တို့ကသုံးသပ်ပါတယ်ဒီကိလိုမြတ်မလို့အပူဆိုရင်လည်းကျွန်တော်တို့ကတော့အချိန်မီလွတ်လပ်တဲ့ကော်မရှင်ကတုတ်ထွက်ဖို့လည်းအချိန်နဲ့ရှိပါတယ်နော်ခုနလိုကျွန်တော်တို့မပါမှပဲလွတ်လပ်တဲ့ကော်မရှင်တခုပြင်ပြင်းသွားမယ်ဆိုရင်ကျွန်တော်တို့တုတ်ထွက်ဖို့ကဝင်လေပါဘူးဒါပေမဲ့ပြင်ပြင်းပြင်းလေးနဲ့ခိုင်ဒီသာရေမြေအချိန်လေးကိုသုံးသပ်နိုင်တဲ့ပုံစံဖြစ်ပါဖို့လို့အပူကော်မရှင်ကကြည့်တဲ့အခါမှာဒီခိုင်ကိုစားပြုတာကျွန်တော်အဥပ္ပေရှိတယ်ဘုဒ္ဓဘာသာကိုကိုစားပြုပါတယ်ဆိုတဲ့ပုံစံကလည်းတန်ခါတူကလည်းမပါဘူးဒီခိုင်မျိုးနွယ်စုနဲ့ပတ်သက်တဲ့တတိပညာရှင်တွေကလည်းမပါဘူး
လွတ်တော်ကဒါမှမဟုတ်သမရယုံမက်ကတစုံတရာစတင်မလုဆောင်မချင်းတော့ဒီကိစ္စဟာဒီတိုင်းပဲဆက်ရှိနေဦးမယ်လို့လဲလွတ်တော်မှဒီကပြောပါတယ်မူလအစီအစဉ်ရဩဂုတ်လ23ရက်နေ့ ပြည်သူ့လွတ်တော်အစည်းအဝေးကိုမနက်ပိုင်းမှာပုံမှန်အတိုင်းကျင်းပဖို့ရှိပေမဲ့ပြည်သူ့လွတ်တော်ဥက္ကဋ္ဌမြို့သားလွတ်တော်ဥက္ကဋ္ဌနဲ့သမ္မတဦးသိန်းစိန်တို့အစည်းအဝေးပြုလုပ်နေတာအချိန်မီပြီးမြောက်ခြင်းမရှိတဲ့အတွက်လွတ်တော်မှတင်ညီလာခံတဲ့အဆောင်အလင်းရောက်ပြီးအချိန်တော်ကြာမှလွတ်တော်ဥက္ကဋ္ဌမလာနိုင်တဲ့အတွက်လွတ်တော်အစည်းအဝေးမကျင်းပဖြစ်တဲ့အကြောင်းအတိပေးအကြောင်းကြ